နိုင်ငံရေးတိုက်ခန့်တွေကိုအဓိကပြစ်မှတ်ထားပြီးအရေးယူခဲ့တဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများဤဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုရိုသိမ်းရေးအတွက်ဥပဒေကြမ်းတစ်ရပ်ကိုဒီကနေ့လွှတ်တော်မှာတင်သွင်းလိုက်ပါပြီ။တောင်ဆန်းစုကြည်၊ကိုမင်းကိုနိုင်၊ကိုကိုကြီးပါဝင်နိုင်ငံရေးကျင်းသားအတော်များကိုဒီဥပဒေနဲ့အရေးယူခဲ့မှုပါတယ်။ဒီဥပဒေကိုရိုသိမ်းတဲ့အပေါ်နိုင်ငံရေးသမားတွေနဲ့နိုင်ငံရေးလီဒါတုံးသက်သူတွေကကြိုးဆိုကြပါမယ်။နိုင်ငံတော်လုံခြုံရေးအတွက်တင့်လျော်တဲ့ဥပဒေကိုပြဋ္ဌာန်းဖို့လိုတယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဒီဥပဒေကိုပယ်ဖျက်နိုင်ဖို့လွှတ်တော်ကအားထုတ်နေတဲ့အကြောင်းကိုစီသူကစူးစီးတင်ပြထားပါတယ
်။ပုံမှန်တစ်ဆယ်လို့လူသိများတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသိများ၏ဘေးရန်တွေမှကာကွယ်ဆောင်ရှောက်သည့်ဥပဒေကိုရုပ်သိမ်းဖို့အတွက်ဥပဒေကြမ်းတစ်ရပ်ကိုပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကကော်မတီရဲ့သုံးသပ်ချက်ကိုဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးမှာခုလိုတင်ပြခဲ့ပါတယ
်။နိုင်ငံတော်၏အခြေခံမူများပါပြဋ္ဌာန်းချက်နှင့်ညီညွတ်မှုမရှိခြင်းနိုင်ငံသားများ၏အခွင့်အရေးတစ်စုံတရာတို့မဟုတ်အများကိုကန့်တတ်သည့်ဥပဒေဖြစ်သည်ဖြင့်နိုင်ငံသားများ၏အကျိုးစီးပွားနှင့်စန့်ကျင်နေခြင်း2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေတွင်အရေးပေါ်ကာလပြဋ္ဌာန်းချက်တွင်ဆောင်ရွက်ရန်လုပ်ငန်းစဉ်များပြဋ္ဌာန်းပြီးဖြစ်သောကြောင့်ယင်းဥပဒေကိုဆက်လက်ကျင့်သုံးရန်မလိုအပ်တော့ခြင်းတို့ဖြစ်ပါ၍ရုပ်သိမ်းသည့်ဥပဒေကြမ်းကိုစွတ်တော်ကအတည်ပြုပေးနိုင်ပါရန်အစဉ်ခံပြင်ပြအပ်ပါသည
်လက်ရှိပြည်တော်စုလွတ်တော်ကလည်းရုပ်သိမ်းမှုပြင်ဆင်နေတဲ့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏ဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေဟာ1985ခုနှစ်ပြည်သူ့လွတ်တော်ဥပဒေအမှတ်3ဖြစ်ပါတယ်ဒီဥပဒေဟာ1885ခုနှစ်အင်္ဂလိပ်ကိုလိုနီခေတ်ကနိုင်ငံရေးသမားတွေကိုထိန်းချုပ်ဖို့အတွက်နိုင်ငံတော်ကာကွယ်ပေးရေးဥပဒေ State Protection Law အဖြစ်ပြဋ္ဌာန်းကျင့်သုံးခဲ့ပြီးတော့1985ခုနှစ်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီခေတ်မှာနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏ဘေးရန်တွေမှာကာကွယ်ပေးသည့်ဥပဒေဖြစ်ဖြည့်ဆွတ်ပြဋ္ဌာန်းခဲ့ကြတာပါ။ဒီဥပဒေအရလူတစ်ယောက်ကိုအန္တရာယ်ရှိတယ်လို့တန်တရားရှိရင်တရားရုံးရဲ့စီရင်ဆုံးဖြတ်ချက်မပါဝဲနဲ့ဖမ်းဆီးထိန်းချုပ်နိုင်ပါလေ။ဒီဥပဒေရုပ်သိမ်းရေးနဲ့ပတ်သက်ပြီးတော့တရားလွတ်တော်ရှိနေတူလည်းဖြစ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ခေါင်းတူဖြစ်တဲ့ဦးသိန်းညွန့်ကခေတ်စနစ်နဲ့မကိုက်တဲ့အားနည်းချက်တွေရှိနေတဲ့အတွက်ဖြတ်သိမ်းသင့်ပေမဲ့လို့နိုင်ငံတော်ကာကွယ်ရေးအတွက်ခင့်နဲ့ညီပြီးတော့လူခွင့်ရေးစံနှုန်းတွေနဲ့ကန့်ညီတဲ့ဥပဒေတစ်ခုတော့လိုအပ်လိမ့်မယ်လို့သူကပြောပါတယ
်။ကျွန်တော်ကထောက်ပြတာကတော့ရုပ်လည်းရုပ်သိမ်းတစ်ချိန်တည်းမှာအခုကာလနဲ့ကန့်ညီပြီးတော့ပြည်သူ့ဘုံရှင်ကောင်းတွေညီညွတ်ပြီးတော့လူခွင့်ရေးကိုလည်းမထိပ်ပါနိုင်နဲ့။ဒါနိုင်ငံတော်လူခွင့်ရေးဆိုင်ရာဥပဒေမျိုးကိုလည်းဆက်လက်ရေးဆွဲဖို့တို့မဟုတ်ကျွန်တော်တို့ရှိတဲ့ဒါဒီရပ်ပတ်ကြီးဥပဒေဒါတို့နိုင်ငံတော်လူကျွေးင်းနဲ့ဆိုင်တဲ့ဥပဒေတွေနဲ့ပတ်သက်တဲ့ဒါဖြတ်သိမ်းပြီးတော့ပြင်သစ်တာပြင်ဖို့ဆိုတာကျွန်တော်အဲ့ဒီဟာမျိုးလုပ်တင်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့နိုင်ငံတော်လူကျွေးင်းကိုအလေးမထားမယ်နဲ့လူခွေရေးတစ်ခုပဲခင်ဗျားသံသာပြောနေတာမျိုးဒါလူခွေရေးကိုအလေးမထားမယ်နဲ့နိုင်ငံတော်လူကျွေးင်းတစ်ခုတည်းဟိုကအလေးထားပြီးတော့လူတွေပေါ်မှာတရားနဲ့ဖိနှိပ်ချက်ဥပဒေပေါ်ကမျိုးအဲ့ဒီခုလုံးတော့ရှောင်ကျင်မှုလိုပါတယ်
။ရုပ်သိမ်းမှုပြင်ဆင်နေတဲ့ဥပဒေရဲ့ပုံမှန်30ကကြီးရလူတယောက်ကိုနိုင်ငံတော်လုံခြုံရေးနဲ့တည်ငြိမ်အေးချမ်းရေးကိုအန္တရာယ်ပြုသူဒါမှမဟုတ်ရင်အန္တရာယ်ပြုဖို့အတွက်ကြံစည်အားထုတ်နေသူလို့ယူဆရင်ပုံမှန်30ကကြီးရတစ်ချိန်ကိုရပ်ပေါင်း60ထပ်မပူဘဲနဲ့ဖမ်းဆီးချုပ်နှောင်နိုင်ပြီးတော့ပြည်ထောင်လိုက်ရပ်ပေါင်း180အထိတိုးမြင့်ဖမ်းဆီးထိန်းချုပ်ထားနိုင်တယ်လို့ပြောထန်ခဲ့တာပါ။ဒါပြင်ပုံမှန်30ခွေရပြစ်ဒဏ်ကြခံသူတွေဟာနေအိမ်ကျကျုံနဲ့တစ်နှစ်ကနေအများဆုံး5နှစ်အထိကြခံရနိုင်ပါတယ်။ပုံမှန်73ရလဲဝန်ကြီးအဖွဲ့ရဲ့ခွင့်ပြုချက်နဲ့ပုံမှန်30ကကြီးနဲ့ပုံမှန်30ခွေကပြစ်ဒဏ်တွေကိုလည်းထပ်ပြီးတော့တိုးမြင့်နိုင်ပါတယ်။ဒေါန်ဆန်းစုကြည်မင်းကိုနိုင်နဲ့ကိုကိုကြီးပါဝင်နိုင်ငံရေးကျင်းသားအတော်များများကိုလည်းဒီဥပဒေနဲ့အရေးယူခဲ့ပူးပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့ဒီဥပဒေနဲ့ပတ်သက်ပြီးတော့ခုလိုသုံးသပ်ပါတယ်။
ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးပြောင်းလဲမှာလုံးဝမရှိတဲ့ဥပဒေတစ်ခုလိုမြင်တယ်။တကယ်တမ်းကနိုင်ငံတော်ရဲ့အမျိုးသားလူ့ကျုံရေးနဲ့ပတ်သက်လို့ရှိရင်နော်အမျိုးသားလူ့ကျုံရေးဆိုင်ရာပြည်သားဥပဒေတရားရှိတယ်လို့ကျွန်တော်ကသုံးသပ်ပါတယ်။ဒါပေမဲ့အဲ့ဒီအမျိုးသားလူ့ကျုံရေးဆိုင်ရာဥပဒေဟာနော်ဥပဒေနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးသမားတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖိနှိပ်ချုပ်ချယ်တဲ့နောက်နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးတွေကိုဖိနှိပ်ချုပ်ချယ်ကန့်သတ်တဲ့ဥပဒေမျိုးမပြတ်ဖို့တော့လိုအပ်တယ်လို့ကျွန်တော်ကသုံးသပ်ပါတယ်
။လက်ရှိမှာနိုင်ငံရေးသမားတွေနဲ့နိုင်ငံရေးလေးလာသုံးသပ်သူတွေကတော့နိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလူသူများ၏ဘေးအန္တရာယ်မှကာကွယ်ဆောင်ရှောက်သည့်ဥပဒေအပြင်အရေးပေါ်စီမံချက်ဥပဒေပုံမှန်5ည Nangaro Jinyo Jesse Mubri Nayanga Kagwine, Madiadene Sato Mubri Poma, Sakone Kaji, Kagwe Sara Regule, Pepiatana, Pepia Biro Pinsin, then Arago Pinsin, Tinja, Jambuta Jabar. Come here.